မြန်မာအရေးနဲ့ပတ်သက်လို့ထိုင်းနဲ့အိန္ဒိယကြားမဟာဗျူဟာမြောက်အလင်းအမြန်ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်နေပြီဖြစ်ကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးစီဟာဆက်ဖွန်ကကရောကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ပဋိပက္ခတွေအတွက်နိုင်ငံအတွင်းကအဖွဲ့အစည်းတွေနဲ့အတူအာဆီယံနိုင်ငံတွေအနေနဲ့အိန္ဒိယနဲ့လက်တွဲဆောင်ရွက်ကြဖို့လိုအပ်ကြောင်းအိန္ဒိယနိုင်ငံကိုရောက်နေတဲ့ဒုဝန်ကြီးစီယာဆက်ဖွန်ကကရောကမနေ့ဖေဖော်ဝါရီလ26ရက်နေ့ကအိန္ဒိယကမ္ဘာရေးရာကောင်စီ ICWA မှာပြောကြားတဲ့မိန့်ခွန်းကိုကောက်နှုတ်ပြီးတော့အိန္ဒိယသတင်းတွေမှာကိုးကားဖော်ပြကြပါတယ်မြန်မာနိုင်ငံမှာ2020တခုနှစ်ဖေဖော်ဝါရီလကစစ်တကအာဏာသိမ်းလိုက်တဲ့ဖြစ်ရပ်ကအိန္ဒိယထိုင်းနဲ့အိန္ဒိယနှစ်နိုင်ငံစလုံးကိုထိခိုက်မှုတွေဖြစ်ပေါ်စေခဲ့တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ပမ်ပရီဖဟီထာနုခါရာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူလိုက်ပါလာတဲ့ဒုဝန်ကြီးစီယာဆက်ဖွန်ကခရော့ကပြောပါရယ်ဒေတာအတွင်းနိုင်ငံတွေအနေနဲ့လက်တလောမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲကကျော်လွှားနိုင်ဖို့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ဖို့နီလန်ရှာဆောင်ရွက်ကြရမှာဖြစ်ကြောင်းလည်းသူကပြောပါရရှင်